အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလန်ကန်ဟာဒီကနေ့တနင်္ဂနွေနေ့အီတလီနိုင်ငံကိုရောက်ရှိမှာဖြစ်ပြီးအီတလီအစိုးရခေါင်းဆောင်တွေပုံရဟန်းမင်းကြီးတို့အပြင်ဆက်မှုဖွံ့ဖြိုးပြီးနိုင်ငံ20ရဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။နိုင်ငံသားဝင်ကြီးဘလန်ကန်ဟာရောမမြို့မှာအီတလီနိုင်ငံသားဝင်ကြီးနဲ့ကုလသမဂ္ဂစာနာဧကအဖွဲ့တို့ကတာဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။အဲဒီနောက်မနက်ဖြန်တနင်္လာနေ့မှာအီတလီဝင်ကြီးချုပ်မာရီယိုဒရော့ဂီနဲ့သမရဆာဂျီယိုမတာရဲလာတို့နဲ့လည်းစီးရီးယားပြည်တွင်းစစ်အရေးနဲ့အဲ့ဒီနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးတို့ကိုဆွေးနွေးမှာဖြစ်ပါတယ်။ဆက်လက်ပြီးအမေရိကန်နဲ့အီတလီနိုင်ငံသားဝင်ကြီးတို့နှစ်ဦးဟာအစ္စလာမစ်အစွန်းရောက်အိုက်ဆက်အဖွဲ့တိုက်ဖျက်ရေးမာမိတ်အဖွဲ့မှပါဝင်ခဲ့ကြတဲ့နိုင်ငံတွေရဲ့နိုင်ငံသားဝင်ကြီးများဆွေးနွေးပွဲမှာလည်းပူးတွဲသဘာဝပတိအဖြစ်လုပ်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာစီးရီးယားနိုင်ငံပြည်တွင်းစစ်ကြောင့်ဒုက္ခသည်စကန်တွေကထောင်ပေါင်းများစွာရှိကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအစ္စလာမစ်အစွန်းရောက်အိုက်ဆက်အဖွဲ့ကလူသစ်စုဆောင်းတာတွေလုပ်မှာကိုအလွန်အမင်းစိုးရိမ်ကြောင်ဖော်ပြထားပါတယ်။